ပြည်ကနေမေလာကလက်လွတ်ခဲ့ရတဲ့ခရင်ပြည်နယ် KNU တပ်မဟာ6ထင်းချုပ်ဟာဒူပလာယာခရိုင်နယ်ကတေဘောဘုတ်စခန်းနေရာကိုဒီရပိုင်ပြန်လည်ထင်းချုပ်လိုက်တဲ့အကြောင်းစစ်ကောင်စီကသတင်းထုတ်ပြန်ထားသလိုတေဘောဘုတ်နဲ့အနီးတစ်ဝိုက်ကျေးရွာတွေကနေစစ်ဘေးရှောင်နေသူတွေနေရပြန်လာကြဖို့ပြောဆိုထားပါတယ်။ဒါပေမဲ့နေရပြန်သူအ ਨੇ အကျဉ်းသာရှိပြီးအများစုကတော့တည်ငြိမ်မှုမရှိသေးတဲ့အတွက်မပြန်ရဲကြဘူးလို့ပြောပါတယ်။ခရင်ပြည်နယ်ဘက်ကနောက်ဆုံးအခြေအနေတွေနဲ့ပတ်သက်လို့ထိုင်းချေဆက် VOA မြန်မာပိုင်းသတင်းတောက်မှအေးအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ။
ကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNL PDF ပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေပြင်းထန်နေတဲ့တေဘောဘိုးဝလီကြောက်ခက်ဖလူးစားတဲ့နေရာဒေသတွေကိုစစ်ကောင်စီဘက်ကနေပြန်လည်ထိန်းချုပ်နိုင်ခဲ့တယ်ဆိုပြီးစစ်ကောင်စီဘက်ကသတင်းထုတ်ပြန်ခဲ့ပါတယ်။ဒီနောက်တိုက်ပွဲတွေကြောင့်စစ်ဘေးရှောင်နေတဲ့ပြည်သူတွေကိုနေရပ်ပြန်နေဖို့စစ်ကောင်စီဘက်ကပြောဆိုခဲ့တယ်ဆိုပြီးစစ်ဘေးရှောင်ပြည်သူတွေကိုအကူအညီပေးနေသူတဦးကပြောပြပါတယ်
။ဟုတ်ကဲ့တေဘောဘိုးမှာရှိနေဖလူးမှာရှိနေအဲ့လိုစကန်ချထားတာဟုတ်ကဲ့ဟုတ်ကဲ့ဒီဘောဘူးမှာစကန်ပြန်ထားအဲဒီဘောဘူးရွာသားရွာဒီမှာပြန်ပြီးတော့လာရောက်နေထိုင်နိုင်ပြီဖြစ်ကြောင်းရွာသားတွေခေါ်ပြောတော့ဗျာနောက်တစ်ခါအဲဒီနည်းကတော့ဟလာအင်ဂျင်နီယာတိုက်တာမဟုတ်ပါဘူးဒီဒီရဲ့ပေါ့ရဲဘော်ဒီအဲဒီကဘော်ဒီတခွေကြီးတိုက်တာပါလို့ဒါတော့သူတို့စီဝေးရပြောကြတာပြောတာပါလေရွာသားတွေကအဲ့လိုပြောဟလာဒီနေ့ဒီနေ့ဒီအုံးမလာကြွားကြီးလာရေးတဲ့အနောက်ဆက်ပြီးမှလာမပြီးပါဘူးဆူလာတော့ပြောတော့ပြောတယ်ပေါ့ဗျာ
ကရင်ပြည်နယ်မြောက်ရီမြို့တောင်ဘက်ကတေဘောဘိုးနဲ့ဗလဲတိုကျေးရွာနီးမှာစစ်ကောင်စီတပ်တွေနဲ့ KNL ကရင်အမျိုးသားလွတ်မြောက်ရေးတပ် KNDO ကရင်အမျိုးသားကာကွယ်ရေးတပ် PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့စတဲ့ပူးပေါင်းတပ်ဖွဲ့တွေဟာမေလ18ရက်နေ့ကတိုက်ပွဲတွေပြင်းထန်ခဲ့ပြီးကရင်အမျိုးသားအစည်းအရုံးပူးပေါင်းတပ်တွေကမေလ17ရက်နေ့မှာတေဘောဘိုးစခန်းကိုသိမ်းယူခဲ့ပါတယ်အခုအခါမှာတော့တေဘောဘိုးစခန်းကိုစစ်ကောင်စီတပ်တွေကပြန်လည်ထိန်းချုပ်ခဲ့တယ်လို့ KNU PDF ပူးပေါင်းတပ်ဖွဲ့တွေဘက်ကတော့ပျောက်ကြားနည်းနဲ့ပဲတိုက်နေတာကြောင့်ဗျူဟာအရလက်တလောဆုတ်ခွာပေးတာဖြစ်တယ်လို့လည်းဆိုပါတယ်ဒေသခံတွေကတော့အဲ့ဒီဒေသမှာတည်ငြိမ်မှုရှိမရှိဘယ်သူမှအာမမခံနိုင်တာကြောင့်မပြန်ရဲကြဘူးလို့လည်းဆိုပါတယ
်စစ်ပေးဆောင်နေထားတော့ကိုယ့်ရဲ့ကိုဒီသားမှာငင်းငင်းကြမ်းကြမ်းနဲ့လောက်ကန်ဆတ်တော့ဘူးလေပြန်နေတဲ့အနေအထားတော့တော်တော်များများကြည့်ရတယ်သူတို့လည်းငင်းငင်းဒီသားတွေကမငင်းကြမ်းတော့သူတို့မှမပြန်နိုင်ကြဘူးပေါ့ကလေးတွေစာပင်ကြောင်းတွေကျောင်းတွေလည်းမပြေရတချို့ဆိုလည်းထိုင်းနယ်တပ်တွေမှာထိုင်းလုံမရှိနေရကျောင်းရင်းကျောင်းတော်တွေကမှအလုံးလုံးကန်နေအဆင်ပြေလို့နေကြရတာဆိုတော့လေကျမကြီးလည်းမပြေဘူးစာစားတော့နေတယ်ကလည်းမပြေဘူးနောက်တစ်ခါအိမ်မှာရှိတဲ့ဟာတွေကလည်းအနေနဲ့အပြောက်ချတွေကဖြစ်နေတော့ပြန်ရင်ကြတာပေါ့သူတို့လည်းပြန်ဖို့ကတင့်တော်တဲ့ကာလမဟုတ်ဘူးဆိုတော့သူတို့လည်းဒီလိုမပြန်ရဲကြဘူးပေါ့တချို့စိုက်ယူထားတဲ့တောင်သူတွေကတော့မဖြစ်မနေပေါ့လေအဲတော့ရောက်ပြီးပြည်နယ်ကြီးဒိတ်ပိမှုဆိုတဲ့အနေအထားနဲ့ပြန်ချတဲ့အချို့အဝတ်တော့ရှိကြပါတယ
်။ကရင်ပြည်နယ်မြောက်ရီမြို့တောင်ပိုင်းကနှစ်ပေါင်း30ကျော်ကြာစစ်ကောင်စီတက်ဆွဲထားတဲ့တေဘောဘိုးစခန်းကို KNU ကရင်မျိုးသားအစည်းအရုံးပူးပေါင်းတက်တွေကမေလ17ရက်နေ့မှာသိမ်းယူခဲ့ပြီးတဲ့နောက်စစ်ကောင်စီဘက်ကတက်ချက်ကြီးအဆင့်တာဝန်ရှိသူအပါအဝင်စစ်သုံးပတ်တွေကိုလည်းဖမ်းမိခဲ့တယ်လို့စစ်လက်နက်အမြောက်များကိုလည်းသိမ်းဆည်းရမိခဲ့ပါတယ်။စစ်ကောင်စီရဲ့အရေးပါတဲ့စခန်းဖြစ်တဲ့တေဘောဘိုးစခန်းမကြရေးအတွက်စစ်ကောင်စီဘက်ကလည်းဒီကျောင်းကနေအကြိမ်30လောက်ဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်။အခု6လလောက်အကြာမှာတော့စစ်ကောင်စီဘက်ကနေအဲ့ဒီနေရာကိုပြန်လည်ထိန်းချုပ်နိုင်ခဲ့ပြီဆိုပြီးပြောဆိုခဲ့တာပါ။လက်တလောမှာတော့ဝလီတေဘောဘိုးဘလဲတိုစတဲ့ကျေးရွာတွေအနီးမှာတော့နေ့စဉ်နှီးပါနှစ်ဖက်တိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။ KNU တပ်မ6ထိန်းချုပ်ရာဒေသတွေမှာတိုက်ပွဲတွေပြင်းထန်နေတဲ့အတွက်ဒေသခံတွေတောင်းနဲ့ချီပြီးစစ်ဘေးဒုက္ခသည်တွေအဖြစ်ထွက်ပြေးတိမ်းရှောင်နေရတာဟာ17လကျော်ကြာပြီဖြစ်ပါတယ်ရှင်
။မအေးမှာတင်ပြပေးခဲ့တာပါခင်ဗျာ။